ထိုင်းနိုင်ငံထဲကိုဗီဇာမပါဘဲခိုးဝင်လာတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမား90ကျော်ကိုဇူလိုင်လ22ရက်နေ့မှာမဲဆောက်များဝတီနယ်စပ်ကနေထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့မြန်မာရွှေပြောင်းအလို့သမားကြီးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံအခြေစိုက် AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခန့်ကြီးက VOA ကိုပြောပါတယ်။အားလုံး
95ယောက်ပြန်တယ်လေ။ပတ်စုပ်ကြီးရှိတယ်။ဗီဇာလုံးဝမရှိလို့ပြန်ရတာပေါ့။ကမြန်မာဘက်ကတော့သူတို့ဒီကြံကြောင့်လို့ဒီစကမ်းနေလာကြွားတာပေါ့ကြွားပြီးတော့ဒီမင်းကြီးပါချေချက်ပြီးတော့သူတို့ပကိုးကြည့်သူတို့စစ်တက်ကားနှစ်စီးနဲ့စီစဉ်ပြီးပြန်ပို့တယ်အ
ဲ့ဒီ55ယောက်အပါဝင်မြန်မာနိုင်ငံသားတရားကျော်ကိုတရားဝင်အလွတ်လွတ်ခွင့်ဗီဇာမပါပဲထိုင်းနိုင်ငံတောင်ပိုင်းနယ်စပ်လမ်းကနေပွဲစားတွေကခိုးသွင်းထားတာပါသူတို့အလုံးမှာနိုင်ငံကူးလက်မှတ်တွေရှိပေမဲ့လည်းအသိခံထားရပြီးထိုင်းနိုင်ငံဘန်ကောက်မြို့နီးစမုတ်စခုံခရိုင်မဟာချိုင်းဒေသကခြံတခြံထဲမှာထေထားတာပါအဲ့ဒီကနေထိုင်းအထူးစုံစမ်းစစ်ဆေးဌာနရဲ့အကူအညီနဲ့ AAC မဟာမိတ်အဖွဲ့ကဇူလိုင်လ18ရက်နေ့ညနေပိုင်းမှာကဲထုတ်ခဲ့ပြီးနောက်ဗီဇာမပါသူတွေကိုပြန်ပို့တာဖြစ်ပါတယ်နိုင်ငံသဘောတူညီချက် MOU ရအလွတ်လွတ်ခွင့်နိုင်ငံကူးလက်မှတ်နဲ့သွားကြတာဖြစ်ပေမဲ့လည်းဗီဇာမပါသွားတဲ့ကိစ္စအတွက်အလို့သမားတွေကိုအကျိုးဆောင်ပေးတဲ့ကုမ္ပဏီနဲ့ပွဲစားတွေမှာတာဝန်ရှိတယ်လို့အထောက်အထားမပြည့်စုံပဲ PJ ဆိုတဲ့အလို့လွတ်ခွင့်စာအုပ်ကိုထုတ်ပေးလိုက်တဲ့အစိုးရဝန်ထမ်းတွေဘက်မှလည်းအားနည်းချက်ရှိတယ်လို့ဦးခန့်ကြီးကထောက်ပြပါတယ်လူသမားတွေဒီလိုအလင်ခံရတာမျိုးမဖြစ်အောင်ရေးယူဆောင်ရွက်ပေးဖို့လိုပြီးမြန်မာနိုင်ငံတာဝန်ရှိသူတွေကို AAC မဟာမိတ်အဖွဲ့ကတင်ပြခဲ့ပါတယ်။ထိုင်းနိုင်ငံမှာတရားဝင်အနေနဲ့ကတရားမဝင်တဲ့ပါမြန်မာနိုင်ငံသားအလို့သမား3000ကနေ4000ကျရှိပါတယ်။